mingla wa shin video yi go yin la de tora shin ni ye pe san re email re pi lo video myanmar wa facebook san myin na wa ma la pi lo yi ja de tora shin ni ye mhat chet din ne messenger ga sa re go ro myanmar phi ga pe san mya si sin ga ni pyan cha pe ba ma shin naw pai ma ro tora shin ni chin chin pe pu la de mitta de le sa myanmar tachin le de bu ko le na sin ya ma phit ba de akhu yin o so video facebook messenger ga ni ro yi la de tora shin ni ye sa ro le de go phop ja pe twa chin ma de ဒီမှာနိုင်နိုင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်က Morning မင်္ဂလာပါ။အမြဲနေကောင်းပါစေ။ကျမရေးကိုအထူးဂရုစိုက်ကြပါလို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့အကုန်နေအိမ်တွေကနေပြီးတော့အလုပ်လုပ်ပြီးတော့ပဲကျမရေးအတွက်သတိထားနေကြပါတယ်နော်။သရရှင်နေအနေနဲ့လည်းကျမရေးကိုဂရုစိုက်ပါလို့ပြန်ပြီးတော့သတိပေးကြပါတယ်။ကျေးဇူးတင်ပါတယ်။ဒီအိမ်ပိုင်ဆိုတဲ့သရရှင်ကတော့ viewer ကအမှုတန်းတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ရည်ကျဲမာခြင်းတို့နဲ့ပြည့်စုံပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်တဲ့။ပေးရစုနဲ့ပြေပါစီရှင်ကျေးဇူးတင်ပါတယ်ကျွန်တော်အိန္ဒိယရောက်မြန်မာဒုက္ခတွေပါဆိုပြီးရေးလာတဲ့သရရှင်ကတော့သူ့ရဲ့စာကိုဖော်ပြပေးလို့ကျေးဇူးတင်ကြောင်းထပ်ပြီးတော့ Messenger မှာစာရေးပြောလာတာပါ VOA ကျေးဇူးအများကြီးတင်ပါတယ်သရရှင်များပေးစာကကျွန်တော်တို့ခွန်အားဖြစ်စေပြီးတော့သင်ခန်းစာတွေရရှိစေပါတယ် Burmese Refugee New Delhi က Refugee ဒုက္ခတွေတွေကြောင်းတင်ပြပေးခြင်းပေမဲ့မတင်ပြရဲသေးလို့ပါအခွင့်အရေးရတာနဲ့တော့ရှင်ပေးစားမှာပြောပြပေးပါဦးမယ်တဲ့ဟုတ်ကဲ့ဆောင်မြော်နေပါရဲ့ရှင်နောက်ထပ်တော့ရှင်တရားကတော့သူကလည်း Messenger ကနေပြီးတော့စာတို့လေးရေးလာတာပါဒီတော့ရှင်ကသတင်းတွေနားထောင်ရတာကောင်းပါတယ်အခုလိုအချိန် COVID-19 ကရောဂါဘေးကာလမှာပိုးကူးဆက်သူသေဆုံးသူတွေစင်းနေပါကြီးညာပေးလို့အများပြည်သူကြားသိရတာမလို့သတင်းနားထောင်ရင်းနဲ့ကပ်ဘေးကိုလည်းကာကွယ်ဆောင်ရှောက်နိုင်ပါတယ်ဒါကြောင့်မလို့အထူးကျေးဇူးပါဆိုပြီးတော့စာရေးပြောလာပါတယ်COVID-19 ဆိုလို့ကမ္ဘာမှာကြုံတွေ့နေရတဲ့ဒီကက်ရောဂါဘေးဆိုးကြီးကခွာနှံ့ကိုရောက်ရှိနေတဲ့မြန်မာတွေကိုလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေတာပါဒီမှာနန္နာဝေဆိုတဲ့သရရှင်ရေးလာတဲ့စာကိုဖော်ပြပေးချင်ပါသေးသူကလည်းဒီကက်ရောဂါဘေးကြီးမြန်မာနိုင်ငံမှာရိုက်ခတ်မှုတွေစိုးရိမ်လို့ပါဆိုပြီးအခုလိုစာရေးလာတာပါသူကကျေးဇူးပါဗျို့ရေဝမ်းတော်သားတွေရေတဲ့တခုလောက်တောင်းဆိုခြင်းလို့ပါမြန်မာနိုင်ငံကအကြောင်းတွေကိုဖွင့်ဖို့တွေဒီယောဂါကက်ဆိုးကြီးဖြစ်နေချိန်မှာဖွင့်ဖို့ဆော်ပါသေးတယ်ဖြစ်နိုင်ရင်အကြောင်းတွေမူလတန်းကအစာမဖွင့်ပေးဘူးအမေတော်ဆန်းစုကြည်တည်အောင်ပြောပြပါနော်တဲ့နေ့စဉ်သတင်းတွေကိုနားထောင်နေရလို့ကျေနပ်မိပါတယ်အကြောင်းတွေလည်းမဖွင့်ပါသေးနဲ့အောင်လို့တိုင်းတစ်ပတ်ကနေပြီးတော့ဆူတောင်းနေပါတယ်ယောဂါရလာတော့မှသားသမီးတွေအတွက်နောင်နာမရခြင်းမူလေတဲ့အမေစုတည်အောင်ပြောပြပါလို့တိုင်ကြားပါရစေဖြူရီအားလုံးပဲကျမ်းမာချမ်းသာကြပါစေဆိုပြီးတော့ဝိုင်းတော်သားတွေအတွက်လည်းဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ဒီတော်ရရှင်ကတော့ဒီနိုင်ငံသားမှနေပြီးတော့မြန်မာနိုင်ငံကအကြောင်းတွေဖွင့်မှာကိုစိုးရိမ်နေတဲ့သူပါ။အကြောင်းတွေဖွင့်မယ်ဆိုလို့ဒီအမေရိကန်ပြည်အောင်စုမှာတော့ဒီနှစ်စာတစ်နှစ်တစ်နှစ်လုံးအကြောင်းတွေပိတ်ထားတဲ့အတွက်ကြောင့်မလို့ဒီနွေရာသီကဇွန်လမှာစပြီးတော့တကယ်တမ်းစက်တင်ဘာမှာအကြောင်းပြန်ဖွင့်ရမှာဖြစ်ပါတယ်။ဒါမဲ့လည်းစက်တင်ဘာအကြောင်းဖွင့်မဖွင့်အဲ့လိုဟာတွေတော့မကြေညာသေးပဲနဲ့ဇွန်လအထိအကြောင်းတွေကိုပိတ်ထားလိုက်တာဖြစ်ပါတယ်။ဒါနဲ့တလောကပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြင်သစ်မှာအကြောင်းတွေပြန်ဖွင့်လို့ကလေးတွေအကြောင်းတွေမှာ COVID-19 ရောဂါကူးစက်ကြတဲ့သတင်းတွေလည်းဖတ်ရပါရဲ့နော်။ဒါကြောင့်မလို့ဒီသောရရှင်ကစိတ်ပူပြီးတော့မြန်မာနိုင်ငံမှာအခုလောလောဆယ်အကြောင်းတွေပြန်မဖွင့်ပါနဲ့ဦးဆိုပြီးတော့တားလာတာဖြစ်ပါတယ်။ဒီကိုရိုနာကပ်ဘေးဆိုးနဲ့ပဲပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေးတယ်။ဒီသောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်။သူကမင်္ဂလာပါ VOA ဝမ်းတော်သားများခင်ဗျာကျွန်တော်နာမည်တော့မပြောတော့ပါဘူး။ကျွန်တော်ကထိုင်းကပါဆိုပြီးတော့သူ့စာကိုအခုလိုအစားချီပြီးရေးလာခဲ့ပါတယ်
။ကျွန်တော်ကထိုင်းနိုင်ငံဘန်ကောက်မြို့စူဆော့ဝတ်လမ်း30မှာရှိတဲ့ဟုံစီအထက်ကျုပ်စိတ်ယုံအလို့သမားတဦးပါ။ COVID-19 ရောဂါကြောင့်မြန်မာအလို့သမားတွေလည်းအလို့ကနေဖြုတ်တာခံနေရပါတယ်ဗျာ။အလို့ဖြုတ်တာခံရတဲ့ဆိုပေမဲ့မြန်မာပြည်လည်းပြန်လို့မရ။အခြားအလို့လည်းရှာမရနဲ့စားဝတ်နေရေးအခက်အခဲတွေ့နေပါတယ်။ COVID ရောဂါကြီးရှိနေပေမဲ့တကြံတုံးကလည်းအလို့ဆင်းခဲ့ရပါတယ်။စိတ်ယုံတစ်ထည်ကအလို့ဆင်းခိုင်းလို့ပါ။အခုမေလပိုင်းမှာဆိုရင်ပုံမှန်အားဖြင့်တစ်လမှာပိတ်ရက်၄ရက်ရှိပါတယ်။ဒါပေမဲ့ဒီမေလပိုင်းမှာပိတ်ရက်က9ရက်ဖြစ်သွားပါတယ်။ဒါကြောင့်နောက်ထပ်3ရက်ခလောခလစာမရပါဘူး။အလုသမားတွေကိုလည်းအလုကအပြစ်ရှာပြီးထုတ်နေပါတယ်။ဒါပေမဲ့ဇွန်လပိုင်းမှာဆိုရင်10ရက်ပိတ်မယ်လို့ကြေညာထားပါတယ်။အလုဖြုတ်ခန့်ထိတဲ့အလုသမားတွေကလည်းဘာအကျိုးခံစားခွင့်မှမရှိပါဘူး။မြန်မာအစိုးရကိုအကူအညီတောင်းချင်ပါတယ်ဗျာ။ဘယ်လိုဆက်သွယ်ရမှန်းမသိလို့ပါ။ VOA ကနေတစင်ဆက်သွယ်ပေးဖို့မြစ်တာရခံပါတယ်။ကျွန်တော်တို့အမျိုးမျိုးဒုက္ခရောက်နေပါတယ်ခင်ဗျာ။လက်ကုံလို့လစာထုတ်ရင်စားဖို့တော့အနိုင်နိုင်ဖြစ်နေလို့ပါ။အခန်းကတော့ပေးဖို့တော့မလောက်မငှဖြစ်နေလို့ပါဗျာ
။ဒီသောရရှင်ကတော့လောလောဆယ်ထိုင်းမှာဆက်ပြီးတော့အလုံးလုံးနေတဲ့သောရရှင်ဖြစ်ပါရင်ဒီကိုရိုနာကပ်ဘေးကြောင့်ဒီစီးပွားရေးတွေကျဆင်းပြီးတော့သူတို့အလုပ်တွေကိုလည်းအခက်အခဲနဲ့ရိုက်ခတ်မှုတွေဖြစ်တယ်ဆိုတော့ရေးလာတာပါ။ဒီမှာထိုင်းမှာရောက်နေတဲ့ဒ Di shipyang lu ta, dorang ni nyari garo tu lu ramah, lu mesti bene di lu kami mesti memana yang gua pilih lu mesti bene, pemimpin ni yari sih lu memana yang gua pilih biro le di lu mesti bene memana yang gua pilih tua yari di shipyang lu ta ni le nyari sih lu tiap hari no, tak garo corona kepiye di ini je nanya ni macam yau sih ni le memana yang nari gua jai kamu cipai.
ပြည်သူတွေနေ့ကိုနားဆင်ဖတ်ရှုပြီးတော့သတင်းဖော်ပြပါအကြောင်းအရာတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေနဲ့တုံ့ပြန်လာကြတဲ့သောရရှင်နေတဲ့မှာဆိုရင်တော့တကုံမျိုးတကသောရရှင်ဦးလာထွန်းကတော့အာနာဝိုင်တွေရဲ့မတရားတဲ့တရားစီရင်မှုနဲ့ပတ်သက်ပြီးတော့ခုလိုရေးလာတာပါမြောက်လီမြို့မှာကိုဗစ် 19 ရိုက်တရင်ကိုဖော်ပြခဲ့တဲ့ဧပြီလ 17ရက်နေ့ညနေပိုင်းမှာပဲဥစော်ရဲတပ်ကိုရဲတပ်ဖွဲ့ကဖမ်းပြီးတော့ဖမ်းမျိုးမှာရဲစခန်းမှာခြေချုပ်ချထားပြီးတဲ့နောက်တလအကြာမေလ 14ရက်နေ့မှာပထမကျင်းရုံးထုတ်စစ်ပါတယ်အဲ့ဒီနောက်တပတ်နီးပါးကြာမေလ 20တွင်မှုဥမြင့်ကျော်ကပြောပါတယ်ဒါကတော့ဗျူရီသတင်းမှာဥပဒေနောက်တစ်မျိုးတိုးလိုက်ပါနဲ့ဒူရီဟာကြောက်တက်တဲ့အမျိုးပြည်မှုသူ့အမိသူဆိုတဲ့ဒီလေးကျိုးတစ်ပုတ်ရှိပါတယ်မူလကလေးကကိုလိုနီခေတ်ဥပဒေတော်လိုင်းကောင်စီခေတ်အမိတ်ဥပဒေတွေနဲ့မတ်စလာခေတ်ဥပဒေတွေတပုံးကြီးပဲလူတွေကမလှုပ်နိုင်အောင်လှုပ်ထားတဲ့ဥပဒေတွေကြီးပါပဲအဲ့ဒီတရားစီရင်ရေးမှုရဆိုလို့ရှိရင်နောက်ပြတဲ့ နဲ့စီရင်ပါတယ်ဒါတွေကိုမင်းမင်းပြပြောက်လုပ်ပြီးတော့ကျူစိုတဲ့နဲ့ပါတယ်ပြောနေတာတွေကျွန်တော်တို့နားမလည်နိုင်အောင်ပါပဲဒေါက်တာတန်းလုံးစကားကိုတက်ကူကောက်ပြီးတော့ဖွင့်ဆိုကြည့်လို့ရှိရင်ကျွန်တော်တို့တမိုင်းကိုမတင်လို့အနေကြတာပါပဲလားစာကရှိနေလို့ Facebook Messenger ကလည်းပို့ထားပါတယ
်ထရရှင်ဦးလာထွန်းဖြစ်ပါတယ် COVID ကာလသတင်းစီးဆင်းမှုရဲ့အခမ်းကဏ္ဍဆိုပြီးတော့ကျွန်တော်တို့သတင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလက်ရှိဒီအစိုးရလက်ထက်မှာစီရင်နေတဲ့တရားဥပဒေတွေကိုမဆာလာခစ်ကဥပဒေနဲ့နှိုင်းပြပြီးတော့ဝေဖန်ပြောကြားလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်ရဲ့စာရီထဲမှာဆိုတော့သောရရှင်တယောက်ရေးလာတဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါသေး။ဒီသောရရှင်ကတော့
အမေနိုင်ရင်ချမ်းသာပြီဆိုပြီးယုံစားလိုက်တာအာနာရှင်စနစ်နဲ့ကွာရာဆိုလို့တမရလိုနာမည်ပေးထားတဲ့ရုပ်သေးရုပ်ပုံကိုပဲအပြောင်းလဲဖြစ်ပါတယ်။အရင်နှစ်တွေထက်ကုန်စည်နှုန်းတွေအဆမတန်တက်တယ်။ဗီတာကတွေသုံးစတိုးကောက်တယ်ပြည်သူတွေဒုက္ခမြောက်ပဲနေမလားသူတို့ကပြောတယ်အခွန်ကောက်ခြင်းအဖြစ်တိုင်းပြည်ဗန္ဒာကိုတိဆောက်တာတဲ့ဟုတ်ပါတယ်အခွန်မဲရှိတော့တဲ့တိုင်းပြည်ကိုအခွန်တွေနဲ့ပဲပြန်တိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုံးလို့ရအောင်ပါပ
ါပြည်သူလူထုကဒီမိုကရေစီတည်ကြရွေးချယ်ခန့်အပ်ထားတဲ့အစိုးရဖြစ်ပေမဲ့နိုင်ငံကိုပြောင်းလဲအောင်မလုံဆောင်ပေးနိုင်လို့ပြည်သူတွေအမတန်မှအစိပ်ပြေရပါတယ်ဆိုပြီးတော့ဒီတော့ရှင်သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တိတောင်းလာတဲ့သရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးသွားဖို့ရှိပါတယ်ရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ က်ပြီးတော့တည်တောင်းလာတဲ့ဒေါ်ရှင်ကိုလည်းပေးစင်ပါတယ်ဒီမှာထိုင်းနိုင်ငံကဒေါ်ရှင်မျိုးညွတ်အောင်ကတော့
VOA ကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်နေရပါတယ်အိမ်ပြန်မှုအတွက်လဲ hotline ကနေဖောင်ဖြည့်ပြီးပြန်ချိန်ကိုစောင့်နေတာပါပြန်ချိန်ရက်နဲ့မပြန်ပြစ်နိုင်သေးတဲ့နိုင်ငံသားရောက်ကျွန်တော်တို့ညီကိုမောင်နှမတွေအတွက်တာတီးလူရဲ့အိမ်ပြန်ချိန်တချင်းလေးကိုတောင်းဆိုပြရစီကျွန်တော်ကတော့VOA မနက်ပိုင်းစီစဉ်ပဲအမြဲနားထောင်ဖြစ်ပါတယ
်။ Okay, ကိုမျိုးညွတ်အောင်ကဒီတချင်းလေးတောင်းဆိုတဲ့အတွက်ကျွန်မကျေးဇူးတင်ပါတယ်။ဒီတချင်းလေးကိုတစ်ခါမှနားမထောင်ဘူးလို့နောက်ထောင်ကြည့်ပြီးတော့သဘောကျမိပါတယ်။ဒီမှာကိုမျိုးညွတ်အောင်ကအိမ်ပြန်ချိန်တချင်းထုတ်လွှင့်ပြပါလို့ရေးလာပေမဲ့လည်းဒီတချင်းရှာကြည့်လိုက်တော့တချင်းနာမည်ကအိမ်ပြန်မယ်ဆိုတာပဲတွေ့ပါတယ်။တာလီလူကတခြားအဆိုတော်နှစ်ယောက်နဲ့ပေါင်းပြီးတော့တကီးအဖွဲအနေနဲ့တည်ဆိုထားတာပါ။သူတယောက်ထဲလဲအဲ့ဒီတချင်းကိုအပြင်ကဖျော်ဖြေပွဲတွေမှာတီးဆိုပြထားတာတွေအွန်လိုင်းမှာတွေ့ရပေမဲ့လည်းအတန်အေးသေးမကောင်းတဲ့အတွက်ကြောင့်မလို့၃ယောက်ပေါင်းပြီးတော့တီးဆိုထားတဲ့တချင်းလေးကိုပဲထုတ်လွှင့်ပေးလိုက်ပါတယ်ရှင်။ဒီအိမ်ပြန်မယ်ဆိုတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်ကြပါစေနော်။နားဆင်ကြည့်ပါဦး။
လေလို့အနှေးတတ်သေးနေတယ်ဒီအိမ်များနဲ့တဲ့တတ်တဲ့အမေရဲ့ပြောင်းလေးနဲ့ဒီမော်လေးရဲ့တစ်ပတ်ကိုငေးငေးချီနေတယ်ကျွန်တော်ရမ်းလာနေကျွန်တော်ရမ်းလာစေအိမ်ပြန်ခြင်းနဲ့ Oh 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 အခုမှမရှိတော့တဲ့ကျွန်တော်အဖို့ရဲ့တပ်ပုံနဲ့အိုးကြောင့်မပါစင်လေးတော့တဲ့ကျွန်တော်ရဲ့အခွန်လေးနဲ့ဒီကနေ့တော့ပြောပြတဲ့တပေါင်းတညာနဲ့ပုံရဲ့ကျွန်တော်ရလာနေကျွန်တော်ရလာစေ
တားရီလူနဲ့အဖွဲ့တည်ဆူထားတဲ့အိမ်ပြန်မယ်ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းလာနဲ့မနေ့ပိုင်းချိန်မှာမြန်မာပြည်ကဘေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။